မြန်မာနိုင်ငံမှာမိဘကြောင့်အသုံးပစ္စည်းတွေဈေးတက်နေတဲ့အတွက်ဝင်ငွေနှဲပါလာတဲ့မိသားစုတွေအခက်အခဲကြုံနေရပါတယ်။လက်ရှိအခြေအနေမှာအလုပ်ကိုင်လဲရှားနေတာကြောင့်အများစုကစားဝတ်နေတဲ့အတော်လေးအခက်အခဲဖြစ်နေပါတယ်။ဒီအခြေအနေတွေနဲ့ပတ်သက်ပြီးရန်ကုန်ကလာတဲ့သတင်းကိုကိုသိန်းထိုင်ဦးကဆက်ပြောပြပါမယ်။စစ်တပ်က
ဒီလိုနေနဲ့စာဝန်ကြီးခက်ခဲနေနေရင်ဆိုင်နေကြပါတယ်။စီတပိတ်တာဟိုကြာ9000ဝန်းကျင်ဈေးပါဝင်မိဖို့ကြောင့်တော့ကွန်ပျူတာတွေအားလုံးဈေးတက်နေတာကြောင့်အင်ရှင်မတွေခက်တွေ့နေရတာပါ။ထန်းတမိန်မျိုးနယ်ကဒေသခံတူဖြစ်တဲ့ဒေါ်သင်းသိန်းဦးကသူ့ရဲ့ခက်ခဲကိုခုလိုပြောပါတယ်။
ဟုတ်ကွန်ဆေနိုနဲ့ပတ်သက်ပြီးတော့အခုဟိုစာမိဖို့ကြောင့်အသုံးပစ္စည်းတွေဆိုလို့ရှိရင်ဒီ
ော့9000ပေါ့နော်အိမ်ဆိုင်တွေကတော့ဈေးကြတော့ကွာအရင်တော့ဆိုလို့ရှိရင်ဒါကစွန်းရွက်တရာဘိုးဆိုလို့ရှိရင်စီးလဲကြီးတယ်ကွာဈေးကလည်းနည်းတယ်အခုကျတော့အစီးတွေကသေးလဲသေးတယ်ဈေးကတော့များလာတယ်အဲ့လိုမျိုးပေါ့နော်
စစ်တကားနာသိပြီနော်ဗိုင်းနိုင်ငံတကာနဲ့ချိတ်ဆက်လုပ်ကိုင်နေကြတဲ့လုပ်ငန်းတော်တော်များများရပ်သွားခဲ့တယ်လို့အရင်လိုပုံမှန်မလဲပတ်နိုင်တော့တဲ့စီးပွားရေးလုပ်ငန်းတွေလည်းအများအပြားဖြစ်နေပါတယ်။ဒါကြောင့်လောကန်ရှပ်ပါဝင်ခွင့်တဲ့ချိန်မှာကုန်စင်းလုံးမြင့်တဲ့ဒဏ်ကိုအတော်လေးခံနေရတာလို့ရန်ကုန်မြို့ကဒေါ်သေးသေးကလည်းပြောပါတယ
်။မင်းမွေကကြတော့အရင်ထက်ထောက်ဝက်လောက်ရောကျသွားပြီးတော့ကုန်ကြဈေးကအရင်ထက်3000လောက်ကိုပိုပြီးကုန်ကြတယ်လို့ပြောလို့ရတယ်။အရင်ဥပမာပေါ့နော်ပြောရလို့ရှိရင်အရင်တသိန်းဝင်တယ်ဆိုအခု9000လောက်ပဲဝင်နေကွာဆက်ငွေရကြတော့အရင်တုန်းကမှ9000ပဲထွက်တယ်ဆိုရင်အခုကတသိန်းခွဲလောက်ကိုထွက်တယ်လို့ပြောလို့ရတယ်။ဘာဖြစ်လဲဆိုတော့အကုန်လုံးကဆက်ဆက်ရအရန်နေမြင့်တက်နေတဲ့အခါကျတော့တမရေးချင်းတွေကလည်းမကောင်းတဲ့အခါကျတော့ဈေးဘဝကလည်းကုန်တယ်ဈေးသေးတွေကလည်းတက်တယ်စီဈေးဆန်ဈေးအကုန်စားဈေးတွေတက်တယ်ဆိုတဲ့အခါကျတော့အဆင်ပြေကြဘူးပေါ့နော်ပြောရမယ်ဆိုရင်တော့တရားမှာ99ယောက်ကဆင်မပြေဘူးပြောရရင်တော့အဲ့လိုမျိုးတွေဖြစ်နေကြတာအများသောအားဖြင့်ပေါ့ညအမတို့ကြားနေရတဲ့လူတွေတော်တော်များများတော့အဆင်ပြေတယ်လို့ကြားရဲဆိုတာတရားမှာတရားမရှိဘူးဖြစ်နေရဟုတ
်ကိုဗစ်ကူးစက်မှုတွေကြောင့်ပြည်သူတွေစားဝတ်နေရခဲ့တဲ့နဲ့ရင်ဆိုင်နေရတယ်လို့ဒီဘက်မှာလည်းစစ်တကာအာဏာသိမ်းလိုက်တာကြောင့်အာဏာရှင်စန့်ကျင်လှုပ်ရှားမှုတွေနဲ့ရင်ဆိုင်နေရတာပါနိုင်ငံတွင်းမှာလည်းငွေကြေးလက်ပတ်မှုနေပါနေတယ်လို့ကုန်စည်တုံးတွေလည်းမြင့်တက်နေတာဖြစ်ပါတယ်အခုတည်းအခြေအနေတွေဆိုးလာရင်ပြည်သူတွေငတ်မွတ်တဲ့အခြေအနေတွေဖြစ်လာမှာစိုးရိမ်တယ်လို့လည်းသူကပြောပါတယ်စစ်ကောင်စီအနေနဲ့ကုန်စည်တုံးပြဿနာကိုကင်တွယ်ထိန်းချုပ်တင်တယ်လို့လည်းဒေါ်သေးသေးကပြောပါတယ်
ဆယ်လို့ဖြစ်တယ်လေဆိုတော့ဒီကောင်စင်းတော်ကြီးကိုထိန်းချုပ်စေခြင်းနဲ့ဒီထက်တက်သွားမယ်ဆိုရင်ဝင်ဝင်မကောင်းမဲ့ဒီထက်တက်သွားမယ်ဆိုရင်မဖြစ်နိုင်လဲဆိုတော့ငတ်မုတ်ခေါင်းပါးရဲ့ပြဿနာတက်လာမယ်လူရမှုတွေကြမ်းများမှုတွေအဲ့လိုမျိုးမလိုလားတဲ့ပြဿနာတွေအများကြီးတက်လာနိုင်တယ်လို့ထင်တယ်ဆိုတဲ့အခါကျတော့ဖြစ်တဲ့နာကစီးပွားရေးတောင်းမလာတာကတဖြည်းဖြည်းလုံးယူရမယ်အနေထားဆိုပြီးဒီကောင်စင်းတော်တက်တာတော့ထိန်းချုပ်လို့ရမယ်လို့ထင်တာပေါ့နော်အဲ့လိုထိန်းချုပ်နိုင်မယ်ဆိုရင်ကောင်းမယ်လို့တော့ယူဆမိပါတယ
်အထွေထွေစားကုန်တွေဈေးတက်နေသလို73စီတွေလည်းမြင့်တက်နေပါတယ်စတဲ့၃စီဈေးတွေတက်နေတာကြောင့်ဝင်ငွေထက်ဝက်လောက်ထိရောကျသွားတယ်လို့ရန်ကုန်မြို့ကငားရင်မောင်းသမားတူကလည်းပြောပါတယ
်။ဟောအဖြစ်တဲ့ကတော့စီဈေးတက်တာနဲ့ငားငားရဲ့လူတွေကဈေးမရတာနဲ့ဆက်ကဲမျိုးစုံရှိတာ။အဲကျတော့တော့လူတွေစီးပွားရေးကမကောင်းတဲ့အခါကြတဲ့အခါကျတော့ပုံပစ္စည်းတွေတက်တယ်လို့မျိုးပဲ။ဆိုးတွေဇာပါတွေကလည်းသူတို့လည်းဟိုမပေးနိုင်တဲ့ခါကြီးရှိရတယ်။ဒီမှာ4000နဲ့3000နဲ့ပဲလိုက်ရတာ။2000နဲ့1500နဲ့ပဲလိုက်ရတာ။တော့ဒီတော့ဆိုရင်ကားပေါင်း2000ကျော်တော့ရတာ။တော့အခု1000ကျော်လောက်ပဲရတော့ဆက်ဝက်ကျိုးတော့ဟောဟောဟတော့တော့အဲ့ဒီတော့အခက်ခဲတွေတော့များတော့ရှိတော့
ဆရာနာမသိခင်ကဓာတ်စီသေးတလီတာချက်900ဝန်းကျင်ကနေအခုဆိုရင်1500ချက်ကျော်ဈေးဖြစ်နေပါလေ။တိုက်ပွဲတွေဖြစ်တဲ့နေရာလမ်းမဆက်သွေးကြီးခက်ခဲတဲ့နေရာတွေမှာဆိုဈေးတွေကပိုတော်မှကြီးတာပါ။ဒီမနက်ကမှဆီယနာသိမ်းမှုရဲ့ကြေကြောင်2020ခုနှစ်ထဲမှာလူရည်ထက်ဝက်လောက်ဆင်းရဲမွဲတေမှုတွေနဲ့ကြုံရလိမ့်မယ်ဆိုပြီးကုလသမဂ္ဂကသတိပေးထားပါတယ်ခင်ဗျာ။